ပြည်သူတွေအနေနဲ့သူတို့ရဲ့ယုံကြည်ရာကိုလွတ်လပ်စွာပြောဆိုခွင့်နဲ့သူတို့ရဲ့ခေါင်းဆောင်ကိုကိုယ်တိုင်ရွေးချယ်နိုင်မှသာအစိုးရအုပ်ချုပ်မှုဟာပို့ပြီးတော့ထိရောက်တယ်လို့ပို့ပြီးတော့လည်းတာဝန်ယူမှုရှိလိမ့်မယ်လို့သမ္မတဥပမာက Clinton Global Initiative မှာမနေ့တုန်းကပြောဆိုသွားပါတယ်ဒီမိုကရေစီလူ့ဖွဲ့စည်းတရားအတွက် Civil Society လို့ခေါ်တဲ့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းဖို့အရေးကြီးတဲ့အကြောင်းနဲ့ဒီအတွက်လည်းအရက်ဖက်လူမှုအဖွဲ့အစည်းတွေကိုလေးထားပြီးတော့ကူညီထောက်ပံ့မှုတွေပေးဖို့အတွက်သမ္မတဥပမာကတိုက်တွန်းပြောဆိုသွားပါတယ်
I've seen the passion of advocates in Senegal who nurture their democracy and young Africans across the continent who are helping to marshal in Africa's rise. I've seen it in the hope of young Palestinians in Ramallah who dream of building their future in a free and independent state. I see it in the perseverance of men and women in Burma who are striving to build
စီနီဂိုနိုင်ငံမှာဒီမိုကရေစီရေးအတွက်ဆောင်ရွက်နေကြတဲ့နှစ်လူဝေယာတက်ကြွလှုပ်ရှားသူတူတွေ့ဘူးပါလေ။နောက်အာဖရိကတိုက်နိုးထလာဖို့အတွက်ကူညီဆောင်ရွက်နေကြတဲ့အာဖရိကန်လူငယ်တွေနဲ့စုံမှုပါလေ။လွတ်လပ်ပြီးတော့အချုပ်ချပိုင်တဲ့အနာဂတ်တိုင်းပြည်ထူထောင်ဖို့စစ်ကူးနေတဲ့ရမ်လာမှာရှိတဲ့ပါလက်စတိုင်းလူငယ်တူဦးရဲ့မျှော်လင့်ချက်ကိုလည်းသူတွေ့ဘူးပါလေ။မြန်မာဒီမိုကရေစီရေးအတွက်ကြိုးပမ်းဆောင်ရွက်နေကြတဲ့အမျိုးသားအမျိုးသမီးတွေနဲ့အတူထိုင်ပြီးတော့စကားလက်ဆုံးကြခဲ့ဘူးပါလေ။ဒီလူတွေကိုကြည့်ပြီးတော့ရပ်ဖက်လူမှုအဖွဲ့အစည်းဟာဘလောက်အရေးပါသလဲဆိုတာကိုအမှတ်ရစေပါတယ်။ပြည်သူတွေအနေနဲ့ကိုယ့်ရဲ့ယုံကြည်ရာကိုလွတ်လပ်စွာပြောဆိုနိုင်မယ်။အစိုးရကိုကိုယ်တိုင်ရွေးချယ်နိုင်မှသာအစိုးရအုပ်ချုပ်မှုထိရောက်ပြီးတော့တာဝန်ခံမှုရှိလာမှာဖြစ်ပါတယ်ဆိုပြီးတော့ဒီ Clinton Global Initiative အဖွဲ့ကြီးရဲ့ဒီနှစ်ပတ်လည်အစည်းအဝေးမှာသမ္မတဥပမာကနေပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။ဒါကြောင့်လည်းပဲ American ပြည်ထောင်စုအနေနဲ့ဒီမိုကရေစီလူမှုအတိုင်းအဝန်းတွေဖြစ်လာအောင်ကူညီထောက်ပံ့မှုတွေတန်တမာရေးကြိုးပမ်းမှုတွေတိုးမြှင့်ပြီးတော့ဆောင်ရွက်နေတယ်လို့သမ္မတဥပမာကပြောခဲ့ပါတယ်။ဒီမိုကရေစီရေးအတွက်ကြိုးပမ်းနေကြတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတကာမှာရှိနေတဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေအပေါ်တားဆီးကန့်သတ်မှုတွေကိုကာကွယ်ပေးဖို့လဲဆောင်ရွက်နေတယ်လို့သမ္မတဥပမာကအဲ့ဒီအစည်းအဝေးမှာပြောဆိုသွားပါတယ်ခင်ဗျာ